Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် March 12ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါယူကရိန်းခုခံစစ်မှာအနောက်နိုင်ငံကအတင့်ကားတွေကြောင့်အပြောင်းအလဲတွေဖြစ်လာတယ်လို့ယူကရိန်းစစ်တပ်တာဝန်ခံတအုပ်ကပြောပါတယ်ရုရှားကတိုက်လေယာဉ်တွေကိုအီရန်ကနေဝယ်ယူတော့မှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှန်ကီးယားနေဆက်မှာတော့ဒုက္ခသည်တွေဆန်းနဲ့ရိတ်ခါအတွက်အခက်ကြုံနေရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပြပိုချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ
စစ်ကောင်စီကဒီနေ့မှဝင်ရောက်နေရယူလာပြီးမှဘုံကြီးကျောင်းအနေနဲ့နောက်နေအိမ်တွေကိုပြန်ချိုးလိုက်တာမျိုးတွေလုပ်တယ်ဒီရွာရဲ့ဖျားကုန်းကိုမှတက်ဆွဲထားတယ်ပေါ့လေ
ရှန်ကီးယားနယ်စပ်မှာအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီတပ်တွေကနေအိမ်တွေမိရှို့တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ပတ်စင်ကန္တာတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကမ္ဘာစတဲ့ပတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်တဲ့အတူပြောပြပါအောင်မယ်ခင်ဗျာ
ယူကရိန်းစစ်ပွဲအတွက်အနောက်နိုင်ငံတွေကပေးပို့တဲ့တင့်ကားတွေဟာစစ်နည်းဗျူဟာဆိုင်ရာအတွက်တည်တာတဲ့အပြောင်းအလဲကိုဖြစ်စေတယ်လို့ယူကရိန်းတင့်ကားတပ်အကြီးအကဲတူဖြစ်တဲ့လီယိုနက်ခွန်ဒါကပြောပါတယ
်ဒီလိုမျိုးတော့တက်စမင်းနာကွန်ဆက်ပ်စေတက်တိကာဝေကရစတန်ယာတန်ကီတူမရှိနပရကလတ်အင်ရှာဒါလ်နစ်စတရီဘေပရီတိလ်နီအင်ရှီ
အနောက်နိုင်ငံတွေကပေးတဲ့တင့်ကားတွေကပိုးပြီးတော့ဝေးတဲ့နေရာတွေကိုပြစ်ခတ်လို့ရတယ်လို့တွက်ချက်ထားတဲ့အချက်လက်တွေကိုပါတုံးလို့ရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒီဆက်တွေကိုသကောင်းကောင်းတုံးတဲ့ရန်သူပြစ်ကွင်းသားကတ်မလာခင်မှာပဲခြေမုံပြစ်လို့ရပါတယ်လို့ပြောသွားတာပါ။ရုရှားရဲ့ကျူးကျော်စစ်ကိုတံပြန်တိုက်ခိုက်နေတဲ့ယူကရိန်းတွေအတွက်စစ်မြေပြင်သုံးခိမီတင့်ကားတွေပေးဖို့ကူညီမယ်လို့အနောက်နိုင်ငံအများအပြားကကတိပြုထားတာပါ။ရုရှားကယူကရိန်းနိုင်ငံတစ်လောက်ကိုမစ္စိုင်းဒုံးတွေနဲ့ပြင်းထန်တိုက်ခိုက်နေစေပါ။ယူကရိန်းအရှေ့ပိုင်းဒွန်ဘတ်ဒေသမှာတော့ဘက်ကွန်မြို့အရှေ့ဘက်ခြမ်းကိုရုရှားခြေစက်တပ်ဖွဲ့ဝက်ဂနာကနေထိန်းချုပ်ထားချိန်မှာပဲနောက်ဖက်ခြမ်းကိုတော့ယူကရိန်းတပ်တွေကထိန်းချုပ်ထားတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ယူကရိန်းတပ်တွေကအခိုင်အမာအပြစ်ထားတဲ့အဆောက်အဦတွေကနေပြစ်ခတ်နေတာဖြစ်ပြီးမြို့ကိုသိမ်းဖို့ကြိုးစားနေတဲ့ဝက်ဂနာတပ်ဖွဲ့တွေတော့ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတယ်လို့လည်းပြောပါတယ
်။အီရန်ကရုရှားထုတ်SU-35 ဂျက်တိုက်လေယာဉ်တွေဝယ်ယူဖို့သဘောတူညီချက်ရရှိခဲ့တယ်လို့အီရန်စိုးရပိုင်းသတင်းဌာနကစနေနေ့တုန်းကကြေညာခဲ့ပါတယ်။အီရန်နဲ့ရုရှားအကြားဆက်ဆံရေးတွေတိုးမြင့်လာနေပြီးအီရန်လုတ် drone လက်နက်တွေကိုလည်းရုရှားကယူကရိန်းကျူးကျော်စစ်အတွင်းအသုံးပြုနေပါတယ်။ SU-35 ဂျက်တိုက်လေယာဉ်တွေဟာနည်းပညာအရအီရန်အတွက်တင့်တော်ပြီးဝယ်ယူဖို့နောက်ဆုံးအဆင့်စာချုပ်ပြီးပြီလို့ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောဆိုတာကိုကိုးကားပြီးအီရန်အစိုးရပိုင်း IRIB သတင်းဌာနကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်ကအတည်ပြုချက်ကိုတော့ဒီသတင်းမှာဖော်ပြခဲ့ခြင်းမရှိပါဘူး။ဒါအပြင်အီရန်အနေနဲ့အခြားနိုင်ငံတွေကပါတိုက်လေယာဉ်တွေဝယ်ယူသွားမယ်လို့ဒီကိုယ်စားလှယ်အဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးဖော်ပြခဲ့ပါတယ်။ဒါပေမဲ့ဘယ်နိုင်ငံကဝယ်ယူမယ်ဆိုတာကတော့ဖော်ပြခဲ့ခြင်းမရှိပါဘူး။ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့အတွဲအနောက်နိုင်ငံတွေကဖိအားပေးနေချိန်မှာပဲပြီးခဲ့တဲ့ဇူလိုင်လတည်းတုန်းကရုရှားသမ္မတဗလာဒီမာပူတင်ဟာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးအီရန်ကောင်းဆောင်အယာတိုလာခါမီနီနဲ့တွေ့ဆုံခဲ့ပါတယ်။အီရန်ဟာရုရှားကိုမောင်းနှံမဲ့ drone ယာဉ်တွေထောက်ပံ့ခဲ့တာကိုအတည်ပြုခဲ့ပေမဲ့ဒီ drone လက်နက်တွေဟာရုရှားကယူကရိန်းကိုမကျူးမကျော်မီကတည်းကတင်ပို့ဖို့သဘောတူခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2018ခုနှစ်တဲတုန်းကတော့အီရန်ကသူ့ရဲ့ leader အတွက်ခေါင်းစာတိုက်လေယာဉ်တွေကိုကိုယ်တိုင်ထုတ်လုပ်သွားမယ်လို့ကြေညာခဲ့ပါတယ
်။ပင်လယ်ပင်ကိုဖြတ်ပြီးတော့အီတလီကိုတရားမဝင်ဝင်ရောက်လာတဲ့သေးသေးလေးရွှေပြောင်းဝင်ရောက်သူတွေ1,000 ကျော်ကိုအီတလီကမ်းဆောင်တပ်တွေကစနေနေ့မှာကယ်ဆယ်ခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။လေစီးဝင်ရောက်လာသူ984ယောက်ကိုရော်ဂီယိုကာလာပရီယာမြို့ကိုပို့ခဲ့တယ်လို့နောက်ထပ်489ယောက်ကိုတော့ခရိုတွန်မြို့ကိုပို့ပေးခဲ့တယ်လို့ပြောပါတယ်။ခရိုတွန်မြို့နီးပင်လယ်ပြင်ထဲမှာ February 26ရက်နေ့ကရွှေပြောင်းဝင်ရောက်သူစီးနေလာတဲ့လေဆက်မြုပ်ဆက်တွေနှိမ့်မြုပ်ခဲ့တဲ့အတွက်84ဦးတေဆုံးပြီး30လောက်ကတော့ပျောက်ဆုံးနေစေဖြစ်ပါတယ်89ဦးကိုတော့ကယ်ဆယ်နိုင်ခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေစနေနေ့ထိဆိုတရားဝင်ဝင်ရောက်လာသူက4,000ကျော်ပါပြီ နောက်ထပ်အသက်မဆုံးရအောင်ပြီးခဲ့တဲ့တောက်ချန်လေးကပဲအီလီကန်းဆောင်တက်ကတင်းမော၈စီးနဲ့နေရာတော်များများမှာကယ်ဆယ်ရေးလုပ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလူကုန်ကူးသူတွေကိုကြီးအပြစ်တင်တာကိုတော့အီတလီဝန်ကြီးချုပ်ဂီယိုဂရာမော်လနီကလက်မခံပါဘူးဒါပေမဲ့လူကုန်ကူးသူတွေကိုပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ဖို့နဲ့တရားမဝင်ရွှေ့ပြောင်းမှုတွေအတွက်လမ်းဖွင့်ပေးတာလုပ်ပေးမယ်လို့ပြောပါတယ်ဒီနှစ်တွင်အီတီကိုပင်လယ်ပြင်ကဝင်ရောက်လာသူကစုစုပေါင်း18,000ကျော်သွားပါပြီ
အာဖဂန်မြောက်ပိုင်းကဘော့ခ်ပြည်နယ်ကမြို့တော်မဇာအိုင်ဖီမှာရှိတဲ့ရှီးယက်မွတ်စလင်ယဉ်ကျေးမှုဌာနအစအဦးမှာသတင်းတောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားပြုလုပ်နေစဉ်မှာဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်သတင်းတောက်တွေအပါအဝင်လူ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးလုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးခဲ့ပါတယ်သတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးသတင်းတောက်9ဦးနဲ့ကလေး3ဦးဒဏ်ရာရရှိခဲ့တယ်လို့ပြည်နယ်ရဲဌာနပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်သတင်းတောက်တခုဖြစ်တဲ့အတစ်အရီရန်ကတော့ခြေလောင်နဲ့ပေါက်ကွဲတန်ကြီးထွက်ပေါ်ခဲ့ပြီးလူတွေဟာရုံးရင်ဆန်ခဘေးလွတ်ရာကိုထွက်ပြေးကြတယ်လို့သူ့ရဲ့အတွေ့အကြုံကို AFP သတင်းဌာနကိုပြောပါတယ်နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ CPJ ကတော့အခုလိုသတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုပြစ်တင်ရှုတ်ချပြီးဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုပေါ်ထုတ်ဆောင်သံပြီးတရားဥပဒေအရအေးအေးဖို့တာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်ဟာသတင်းသမားတွေကိုတိုက်ခိုက်တပ်ဖြတ်တဲ့အစိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်အခုအချိန်ထိတော့ဘုံကွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့ကမှထုတ်ဖော်ဝန်ခံတာမျိုးမရှိပါဘူးဒီမဇာအိုင်ရှရီဖ်မြို့တော်မှာပြည်နယ်မြို့တော်မှာပဲဂျာတာပရင်းတွေကအသေးခံဘုံကွဲတိုက်ခတ်ခဲ့တဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးအပါအဝင်3ဦးသေဆုံးခဲ့ပါတယ်ဒီဘုံကွဲတိုက်ခိုက်မှုကိုတော့အာဖဂန်IS အဖွဲ့ဖြစ်တဲ့ ISK အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ဖော်ဝန်ခံခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကမနေ့ခင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကြေရပြည်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်အရက်သားတွေအတွက်ဆေးဝါးနဲ့စားသရိုက်ကရရှိဖို့ကအရင်ကလည်းပိုးပြီးခက်ခဲလာတယ်လို့စစ်ပွဲတွေကြောင့်ဆန်စွားစိုက်ပျိုးဖို့လည်းခက်ခဲလာတဲ့အတွက်စားသရိုက်ကဆေးဝါးနဲ့လူသုံးကုန်ပစ္စည်းမရုံလောက်မှုအခြေအနေကပိုးပြီးဆိုးလာနေတယ်လို့ကင်းနီလူခွင့်ရဲ့အဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ
်စားသရိုက်ကဟိုရရှိနေမှုဟိုလမ်းကြောင်းတွေပိတ်ဆို့တာတွေပေါ့နော်ပိုးများလာတဲ့စစ်ကောင်စီကနေဟိုတော့မှလှုပ်လာတာလည်းတွေ့ရတယ်နောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီ data မှာလည်းကျွန်တော်ဆက်ပြုတ်နိုင်တဲ့ area ကလည်းအရင်နေ့ဆက်ပြုတ်နိုင်မှုကလည်းကျဆင်းတော့ပေါ့နော် area လည်းနေပါတယ်25ရာခိုင်နှုန်းပဲကျွန်တော်တို့စိုက်နိုင်တော့ပေါ့နော်အာနောက်6ချောင်းနဲ့လူတွေပုံများလာတဲ့ဆိုတဲ့တော်လေးစာရိတ်ခါကျတဲ့ပုံရှိလာတယ်ပေါ့
လက်ရှိမှာကုံစည်းနှုံတွေအဆမတန်မြင့်တက်နေတာဖြစ်ပြီးအရင်ကဆန်ဒေးကို3000ခွဲလောက်ဝယ်ရပေမဲ့အခုလက်ရှိမှာ6000ခွဲစီးပေါက်နေတယ်လို့လည်းပြောပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကင်းဒီဒေသပူးပေါင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအခုချိန်ထိတိုက်ပွဲတွေဆက်ပြီးပြင်းထန်နေတာပ
ါဩစတြေးလျနဲ့အိန္ဒိယနိုင်ငံအကြားအရေးပါတဲ့တပ်ထုတွေတိုးမြင့်တင်ပို့ရေးအတွက်နှစ်နိုင်ငံကုံသွယ်ရေးမှာကျေပြန့်တဲ့သဘောတူညီချက်ရရှိဖို့ကြိုးပမ်းနေတယ်လို့အိန္ဒိယကူတန်းရောင်းဝယ်ရေးဝန်ကြီးပီရိုရိုဂူရယ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ကာဗွန်ထုတ်လုပ်မှုရှော့ချနိုင်ဖို့လျှက်စစ်ကားထုတ်လုပ်ရမှာဘက်ထရီတွေအတွက်လိုအပ်တဲ့အရေးပါတဲ့သတ္တုတွေအိန္ဒိယနိုင်ငံကလိုအပ်နေပြီးဒီသတ္တုတွေဩစတြေးလျမှာအများအပြားရှိနေပါတယ်ဒါပေမဲ့ဒီသတ္တုတွေဟာအစဉ်အဆက်အသုံးပြုနိုင်တဲ့အထူးတူပေါ်တန့်စင်ရခြင်းမရှိသေးပါဘူးလို့ဩစတြေးလျကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းဝန်ကြီးဒွန်ဖာရန်နဲ့တွေ့ဆုံအပြီးမှာအိန္ဒိယကူတန်ရောင်းဝယ်ရေးဝန်ကြီးဂူရယ်ကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်တို့ချက်သွားမဲ့ကုံတွေရဲ့သဘောတူညီချက်ထဲမှာအရေးပါတဲ့တတ်ထုအာကာသနည်းပညာနဲ့ digital ကဏ္ဍတွေဟာအဓိကနေရာမှာပါဝင်မှာဖြစ်တယ်လို့ဩစတြေးလျကုံတွေရဲ့ဝန်ကြီးဖာရယ်ကလည်းအတည်ပြုပြောဆိုခဲ့ပါတယ်ကုတန်ရောင်းဝယ်ရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးမှုဟာအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တောက်ကြနေကတွေ့ဆုံပြီးမှနောက်ဆက်တဲ့အနေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ကုံတွေရဲ့သဘောတူညီချက်အပြည့်အစုံကိုတော့ဒီနေ့ကုန်ပိုင်းလောက်မှာ PC အောင်လှုပ်ဆောင်နိုင်လိမ့်မယ်လို့နောက်ပတ်စလုံးကမျှော်လင့်ထားကြပါလေ
ဂျပန်နိုင်ငံမှာ2017ခုနှစ်ကငရင်ထန်းကြောင့်ဆူနာမီရေလိုင်းကြီးရိုက်ခတ်ပြီးဖူကူရှိမာနျူကလ িয়ার ဓာတ်ပစ်ဆက်ရုံပျက်စီးပြီးတော့ဓာတ်ရောင်ကြီးတွေယိုဆိုင်ခဲ့ပါတယ်ဒီယိုဆိုင်ခဲ့တဲ့12နှစ်မြောက်နှစ်ပတ်လည် ဝမ်းနဲ့ပွဲအခမ်းအနားတွေကိုစနေနေ့မှာဂျပန်နိုင်ငံမှာပြုလုပ်ခဲ့ပါတယ်ဒီခမ်းအနားကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတက်ရောက်ပြီးတော့ဝမ်းနဲ့ကြောင်းအမှားစကားပြောကြားခဲ့ပါတယ
်ဆိုင်ရီတို့ဂိုကာဇုကီယာကိုစင်ဇုကူကိုယူဂျင်ကိုဥစီဒါရီ
ဒီဖြစ်ဆိုရတဲ့မှာမိသားစုဝင်တွေချစ်ခင်သူတွေဆုံရှုံခဲ့ရတဲ့ဆွေမျိုးသားချင်းတွေမိတ်ဆွေတင်ကဟာတွေဘလို့ခံစားနေရမယ်ဆိုတာကိုတွေ့မိတိုင်းကျွန်တော်အတော့ကိုပဲစိတ်ထိခဲ့ရပါတယ်လို့ဝန်ကြီးချုပ်ကီရှိတာကပြောကြားလိုက်တာဖြစ်ပါတယ်မတော်တဆဒီဘေးအန္တရာယ်ကြောင့်လူပေါင်း 2,000 လောက်တေဆုံးခဲ့ရပါတယ်။ရေယိုတက်တိကြွက်ဓာတ်ရောင်ကြီးရဲ့အန္တရာယ်ကြောင့်ထောင်ပေါင်းများစွာသောအိုးအိမ်တွေလည်းလူနေလို့မရဘဲနဲ့ဆုံးရှုံးခဲ့ရတာပါ။ဆူနာမီရေလှမ်းကြီးရိုက်ခတ်ခဲ့တဲ့အောက်မြေပွင်တွေမှာဖူကူရှိမနျူကလ িয়ার ဓာတ်ပိတ်ဆက်ရုံကနေ18မိုင်လောက်အကွာမှာရှိတဲ့ဟီဆန်နိုဟာမာရွာကိုလူများပြားလာရောက်ပြီးတော့ပန်းစည်းတွေချထားခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီရက်သက်တပတ်အတွင်းဆောင်းရာသီမုန်တိုင်းကြောက်ရောက်ခဲ့ပြီးမိုးကြီးခဲ့တဲ့အတွက်ပရာဟာရိုမြစ်ရေတွေရှန်တက်ခဲ့ပြီးတာယိုးတွေကျိုးပေါက်ခဲ့တဲ့အတွက်လူပေါင်း 1,500 လောက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းစတော်ဘယ်ရီဆိုက်ကင်းတွေအများအပြားရှိရာမွန်ထရီခရိုင်အတွင်းကဒီဒေသခံတွေကိုရွှေ့ပြောင်းဖို့ညွှန်ကြားခဲ့တာဖြစ်ပြီးစနေနေ့မနေ့အစောပိုင်းကကယ်ဆယ်ရေးလုံဆောင်နေတဲ့ပြည်ဆောင်တပ်ဖွဲ့တွေကအရေးပေါ်လူ90လောက်ကိုကယ်ဆယ်ခဲ့ရပါတယ်။သုံးနှစ်ဆက်တိုက်လောက်မိုးကောင်းရေရှားမှုတွေနဲ့ကြုံနေရတဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီရက်သက်တပတ်အတွင်းဘုံတိုင်းတန်းကြောင့်နှင်းနေကြပြီးမိုးသက်ထန်စွာရွာသွန်းခဲ့ပါတယ်။ပါဟဲရိုမြစ်ကရေတွေရှန်တက်ခဲ့ပြီးရေကာတာတာယိုးကျိုးပြက်ခဲ့တဲ့အတွက်မြစ်ရေတွေဝင်လာတာကြောင့်တောက်ကြနေနေ့လယ်ပိုင်းကစတင်ပြီးကယ်ဆယ်ရေးသမားတွေကတရင်တဆင်လိုက်လံပြီးဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့စော်ဩနေခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးKevin ကတော့ခရိုင်34ခုကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။သမ္မတ Biden အစိုးရကလည်းသဘာဝဘေးအန္တရာယ်ကြာရောက်နေတဲ့အခြေအနေအဖြစ်တောက်ကြနေတော့ကသတ်မှတ်ခဲ့ပြီးအကူအညီတွေထောက်ပံ့ပေးသွားမှာဖြစ်ပါတယ်။တရင်တွေကိုဒေါ်ကင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာ။အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီမှာသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်။ရှန်ကယားနယ်စပ်မှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပအိုးအပါဝင်ဒေသခံလက်နက်ကင်တိုက်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ပအိုးအမျိုးသားကာကွယ်ရေးတပ် PNDF KK နဲ့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့ကတော့တိုက်ပွဲအတွင်းစစ်ကောင်စီကဒေသခံတိုင်းရင်းသားတွေအကြားသွေးကွဲအောင်မမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆွဆွဲပါတယ်။တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူး။ဒေသတွင်းအခြေအနေတွေကိုသိရဖို့ KNDF တာဝန်ခံကိုကိုဝင်းမင်းကဆက်သွယ်မေးမှန်းရမှာသူကအခုလိုစတင်ပြောပြပါဗျ။အ
ဓိကတော့စစ်ကောင်စီကဒီဖေဖော်ဝါရီလနောက်ဆုံးပတ်ကကြီးစပြီးတော့စစ်ကြောင်းတွေစထိုးလာတယ်ဗောလေ။တရင်ရှိနေတဲ့တပ်မတွေမဟုတ်ဘဲနဲ့တခြားဖြင်းရတဲ့ဖြည်တာမျိုးပါနော်။ဒီရဟတ်ရင်နဲ့ဒီရှားတော်ပေါ်ခဲတို့ဒီမော့ဆိုတို့ကတ်ကိုတို့ပေါ့နော်အဲ့ထက်မှတော့ရှောက်ရင်ဟဲ့နဲ့လိုက်ပြီးတော့မှအင်အားဖြည့်မှဒါစစ်ကြောင်းလေးသခွဲပြီးတော့မှနေရာဆောင်လိုက်ထိုးနေမျိုးပေါ့အဲ့ထက်မှမှဒီပင်လောင်းမြို့နယ်ပေါ့နော်ပင်လောင်းနယ်ဖက်ဖုံဆက်လမ်းနဲ့ရွာမှာဟိုကျွန်တော်တို့ကတော့ဟိုခုခံတိုက်ခိုက်ခဲ့ပြီးမယ်စစ်ကောင်စီကဒီနေ့မှဝင်ရောက်နေရာယူလာပြီးတော့မှဘုံကြီးကျောင်းအနေနဲ့တော့နေအိမ်မျိုးမြှို့လိုက်တာမျိုးတွေလုပ်တယ်ဒီရွာရဲ့ဖျားကုန်းမှာအဲ့ဆွဲထားတယ်ပေါ့လေ
ဟုတ်ကဲ့ဖက်ကုန်းနဲ့အဆက်ပါပေါ့နော
်ဟုတ်ကဲ့
ပေလောင်းမြို့နယ်ထဲမှာပုံမှန်အဖြစ်ဆိုရဲဆိုတာရှမ်းပြည်နယ်ထဲမှာပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ green ပြည်နယ်လို့တုံးထားတာကတော့နည်းနည်းလေး sensitive ဖြစ်ကောင်းဖြစ်နိုင်အောင်ပေါ့ဒီတုံးတော့ပေါ့ဒါပေမဲ့ဒီအဆက်တည်းဖြစ်နေတာပေါ့နော်ကျွန်တော်တို့အဖက်လမ်းကျော်ကလေဟိုရှမ်းပြည်နယ်ဆိုရင်မဲ့ကျွန်တော်တို့ဒီဖက်မှာဆိုလို့ရှိရင်ကယန်းဒေသတွေလည်းပါတယ်ပေါ့ဟိုတီချာတော့မဟုတ်ပေါ့လေအောင်မဲတင်းတို့ဆိုလို့ရှိရင်ဒါလုံးဝပို့လို့နေကြတယ်အများစုပေါ့လေပြီးတော့တစ်ဆက်ထဲမှာပဲဒီဖက်မှာတို့တောင်သလုံးမြောက်သလုံးဆောင်မျိုးတွေရှိတယ်ပေါ့နော်အဲရွာတွေကတော့တကယ်ကယန်းလူမျိုးတွေနေကြတာပေါ့လေ
ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုထူကြတာကိုတွေ့ရလဲ
ဒီတစ်ခါတော်တော်လေးကိုထူချတယ်ပေါ့လေအကြီးတော်အဖြစ်တော်လေးကိုများတယ်ပေါ့နေနေလည်းအများကြီးပါသွားတယ်လို့မျိုးဒီအခုတလောမှာဆိုရှင်ဒါအများဆုံးပြင်ထန်ဆုံးလို့ပြောလို့ရတယ်ပေါ့အဲမှာစစ်ကောင်စီဖက်နယ်ဒီတခြားဖွဲ့စည်းတွေကကျွန်တော်တို့ကိုဒီလူမျိုးရေးရပေါ့လေဒေတာခံတွေကို information မှာနေပြရမျိုးကြီးတခြားလုံနေပေါ့ဆိုဒီနေရာတွေကဒီ green ပြည်နယ်ထဲကိုဝင်တဲ့အဓိကလမ်းကြောင်းတွေဖြစ်လာတဲ့ခါမှာကျွန်တော်တို့ကခုခံပိတ်ဆို့ပြီးတိုက်ခိုက်ရတယ်ပေါ့စစ်ကောင်စီကခုနကဒီ profile လာနောက်ဆုံးပတ်လာဟိုတောက်ရှာအင်အားတွေဖြည့်ပြီးတော့စစ်ကြောင်းထိုးလာတာမျိုးတွေတိုးတဲ့ခါမှာ green ပြည်နယ်ကိုဦးတည်ပြီးလာတာမျိုးပေါ့ဒါကြောင့်မလို့ကျွန်တော်တို့ဖြစ်နိုင်တဲ့နေရာတွေကဒီမှာဖြတ်တောက်တိုက်ခိုက်တာမျိုးတွေလုပ်တယ် လောလောတဲ့ခါမှာဒါတွေကဟိုပိုးမျိုးတွေနေတဲ့ကြွာတွေဖြစ်တော့ကျွန်တော်တို့ကခိုင်တာမျိုးတွေအမျိုးပေါ့နော်ဆိုတင်းမားတွေလွတ်တာမျိုးတွေလောက်တယ်ပေါ့အမှန်တကယ်ကတော့ကျွန်တော်တို့အနေနဲ့တမျိုးမရှိပါဘူးဆိုလက်တွေ့မြင်ချင်းမှာဆိုလို့ရှိရင်ကျွန်တော်တို့ KNDS ရှိမယ်တခြားပြည်သူ့ကာကွယ်ရေးတပ်တွေ PDF တို့ပါရှိမယ်ပြီးတဲ့ခါမှာဒီ PNDF ပေါ့နော်ပိုးဖက်ဒရေးရှင်းကောင်စီရဲ့အောက်မှာတွားနေတဲ့ပိုးတပ်ဖွဲ့ပေါ့နော် PNDF တို့လည်းပါတယ်ပေါ့ကျွန်တော်တို့မျိုးကြီးဘာမှပါဝင်တာမျိုးမရှိဘူးကျွန်တော်တို့အနေနဲ့ကအလုံးသားတွေပဲကျွန်တော်စစ်ကောင်စီကိုရတဲ့နေရာတွေခုခံတိုက်ခိုက်နေရတာမျိုးအဲ့ဒါကိုအဓိကလေးထားပြောရှင်းတယ်ဗောလေ
ဟုတ်ကဲ့နေနေဘယ်လောက်ပါသွားပြီလဲလူတွေဘယ်လောက်ဒုက္ခရောက်သွားကြလဲ
အရင်ကတော့ဒီတောင်မဲတင်းဖက်မှာတိုက်ပွဲတွေဖြစ်နေတော့တောင်မဲတင်းဖက်တွေဒီလုံးပြင်းအဲ့ဒီရွာဖက်ကဒေသခံတွေကဒီအနိုင်နိုင်ဖက်မှာသွားပြီးရှောင်နေကြတော့ဗောနော်ခုကထပ်ပြီးတော့စစ်ကောင်စီကစစ်ချောင်းထိုးလာတဲ့ခါမှာသူထက်ချောင်းသွားကြတယ်လို့သိရတယ်ဗောလေဒါပေမဲ့ဒီကျွန်တော်တို့အရင်တက်တော့တခြားကို confirm လို့တော့မရဘူးဗောပြီးတော့ဒီတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဒီဒေသခံတွေအများကြီးစစ်ချောင်းရတယ်ဗောနော်စီပီချောင်းရတဲ့စီပီချောင်းတဲ့နေရာတွေကိုသွားကြကြတယ်ပေါ့ကြီးရတို့ဆွန့်ခွာရဲ့အတွက်ကျွန်တော်နေနေတော့များစွာစိတ်မကောင်းဖြစ်မိတယ်ဟိုဒေသခံတွေအတွက်ပေါ့ဘာလို့လဲကျွန်တော်စစ်ကောင်စီကဒါအလုံးကြီးနဲ့စစ်ကြောင်းတွေထုတ်လာတဲ့ခါမှာကျွန်တော်မဖြစ်မနေတိုက်ခိုက်ရတဲ့အနေအထားမျိုးပဲဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနှစ်ဖက်အထိကဲကြဆုံမှုအနေထားရောဘယ်လိုရှိခဲ့လဲ
ဆိုတော့နှစ်ဖက်အထိကဲကြဆုံမှုတွေကတော့ကျွန်တော်တို့ဒီပြဖို့ခက်ခဲနေတည်တယ်လက်တော့ကျွန်တော်တို့ဖက်ကတော့ဒီအထိကဲမရှိဘူးပေါ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒါကတော့ရှန်ကယာနေဇတ်ချန်ကယာဒေတာတဝိုက်တိုက်ပွဲတွေပြင်းထန်နေတာနဲ့ဒေတာကန်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းနဲ့စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံကစစ်ပြေးသင့်ဒေတာတွေမှာအမျိုးသမီးတွေအတွက်တကူရေးတန်ရှင်းရေးနဲ့အမျိုးသမီးလားစင်သုံးပစ္စည်းတွေပုံမရှားပါပြတ်လတ်လာနေပြီ။အမျိုးသမီးကျန်းမာရေးပြဿနာတွေလည်းပိုပြီးကြုံလာနေရတယ်လို့စစ်ပေးဒုက္ခတဲ့အမျိုးသမီးတွေနဲ့သူတို့ကိုကူညီလောက်ကင်ပေးနေသူတွေကပြောဆိုပါတယ်အခြေခံကြတဲ့ကျန်းမာရေးလိုအပ်ချက်တွေတောင်မရရှိကြတဲ့စစ်ပေးသင့်ဒေတာကအမျိုးသမီးတွေအကြောင်းကို Frontier မြန်မာဝိုင်းတော်သားတွေကစီစဉ်တက်ဆက်ထားတဲ့ဒုအတန်းအစီအစဉ်မှာကြည့်ရှုနားတော်တာဆင်နိုင်ပါပြီ
hay que si la compañía que la paraba no compañía que no para su hora y que si ya le un le le pelo muy arrugado
a ti me trae တော့ ਸ਼ਾਮ တစ်ခါကလေးကြာရင်ကိုယ့်ရဲ့ဒေးလူတွေကိုတောင်းလို့အစီမပြေတဲ့ချိန်ပေါ့သူတို့မှလည်းမရှိဘူးဆိုရင်ပေါ့တော့အပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ်
နေစဉ်ရာသီလာနေတဲ့အမျိုးသမီးကတန်း800လောက်ရှိတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကဆိုထားပါတယ်အဲ့ဒီအမျိုးသမီးတွေမှာသူတို့တကူရေတန်ရှင်ရေကောင်းကောင်းလုပ်နိုင်မှုတန့်စင်နေရေဒါမှမဟုတ်လစဉ်သုံးပစ္စည်းတွေရှိနေမယ်လို့သင်ထင်ပါသလားအထူးသဖြင့်ဖွံ့ဖြိုးဆဲကဘာကအမျိုးသမီးအများစုမှာဒါတွေကရရှိမနေကြပါဘူးဒီထဲမှာမြန်မာနိုင်ငံရဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေကစစ်ပေးဆောင်အမျိုးသမီးတွေပါဝင်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
မဆဘဲကကရင်ပြည်နယ်ကကလေးနှစ်ယောက်မိခင်တဦးဖြစ်ပါတယ်။သူမဟာအလားကြိုက်သူပြီးပြီးအမြဲပြင်းပြင်းစင်စင်နေတတ်သူပါ။မိုးလင်းနာနဲ့မျက်နာမှာခရင်တစ်ခုခုလိမ့်ပြီးတနက်ခါချက်လင်းကမျက်ခုံးမွေးကိုချင်းနေအောင်ဆွဲလို့နှက်ခဲနီပါဆိုကခြေသားတက်ပါတယ်။ပြီးတော့သူကတကိုရီတန့်ရှင်ရင်လည်းအလေးထားသူပါ။ဒါပေမဲ့မဆဘဲရဲ့ဘွားကတနှစ်ခွဲဆိုတဲ့ကာလအတွင်းမှာပဲအပြောင်းလဲကြီးပြောင်းလဲခဲ့ပါတယ်။သူမနေတဲ့ရွာမှာတိုက်ပွဲဖြစ်လာလို့ပြည်တွင်းစစ်ရှောင်ရသူတွေနေတဲ့စခန်းကိုတိမ်းရှောင်ခဲ့ရပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့အနောက်ဘက်ကစခန်းမှာလူတယောက်ကိုရေတပတ်စာခွဲတန်းရတဲ့ငါးခါလံဝင်ရေနှစ်ပုံးကိုချင်းချင်းတုံးရပါတယ်။ဒါကြောင့်တပတ်လုံးနေမှာမဆဘဲရေနှစ်ရက်ပဲချိုးနိုင်ပါတယ်။ဒီလိုရေမချိုးရတော့နေရထိုင်ရခက်လာသလိုအထူးသဖြင့်ရာသီလာတဲ့ရက်တွေမှာပိုဆိုးပါတယ်။မိုးရသည်ဆိုပြန်ရင်လေအခြေအနေကပိုဆိုးပြန်ပါတယ်
မိမကူရတာတော့နောက်ပြီးတော့ စီလံကြောင့်ပိုးဝင်တာတို့ဆိုနဲ့စပါးဆိုတနာခဏတုံတုံတာပေါ့နော်ပြီးတော့စပါးတို့မိုးသွေးခါတော့လေဒီထက်မှမိုးရလို့ရှိရင်မိုးကမတိတ်နိုင်ဘူးအဲ့လိုမျိုးပေါ့နော်အခုလံတဲ့နေရာတော့မှပေါ့နော်ဥမာဆိုရင်မချောက်တဲ့ဥမာဆိုတော့လေရမချောက်တဲ့ဟာတွေပေါ့နော်ဆိုတော့ကျမတို့အမျိုးသမီးရဲ့အတွက်ကကျမတို့ဒီအမျိုးသမီးအတွင်းခံဆိုရင်ကျမတို့ကဘလူးကွန်လေတခါတလေကြိုက်မချောက်တဲ့ချောက်နဲ့ဝူရတာတို့အဲ့လိုမျိုးပေါ့နော်အရင်ကြာကတည်းကမူတဲ့တာတို့အဲ့လိုမျိုးပေါ့နော
်ယာတီလာချိန်မှာမရှိမဖြစ်လိုအပ်တဲ့လားစင်သုံးပစ္စည်းတွေလည်းတို့မှမလုံလောက်ပါဘူးစစ်ရှောင်ကွန်ကြီးရဲ့အဖွဲတွေကနေမဆက်ပေတို့စခန်းကို2လ3လကိုတစ်ချိန်လားစင်သုံးပစ္စည်းတွေလာကူတာတော့ရှိပါတယ်ဒါတွေကလည်းခဏလေးနဲ့ကုန်ကုန်သွားပါတယ်စခန်းမှာနေတဲ့အမျိုးသမီးတော်တော်များများကတော့တထုံ2000ပေးရတဲ့လားစင်သုံးပစ္စည်းကိုဝယ်သုံးဖို့လည်းမတက်နိုင်ကြပါဘူးဒီအတွက်တခါတလေမှာမဆက်ပေလုံနိုင်တဲ့တခုတဲသောဖြစ်ရှင်ကြီးကအပြင်းမချွတ်ပဲအိမ်တွင်အောင်းနေလိုက်တာပါ
အပြင်မထွက်တော့ဆမ်မတခါကလေးကြိုက်ရင်ကိုယ့်ရဲ့ဘေးလူတွေကိုတောင်းလို့အဆင်မပြေတဲ့ချိန်ပေါ့သူတို့ကလည်းမရှိဘူးဆိုရင်ပေါ့နော်အပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ
်ဒေါ်ခွန်ကြာကကချင်ပြည်နယ်စစ်ရှောင်းစခန်းမှာနေလာတာအခုဆို10နှစ်ရှိပါပြီစစ်အာဏာမသိခင်ကတော့မိသားစုအတွက်သူမမအလုပ်လေးပုံမှန်ရနေတတ်တယ်လို့စခန်းမှာလည်းလားစင်သုံးပစ္စည်းအကူအညီတွေကလားစင်ရရှိနေပါတယ်အနာတိမ့်လိုက်ပြီးနောက်မှာတော့အလုတ်ကလည်းရှာအကူညီရတာကလည်းနည်းလာရတဲ့အထဲကုံစည်းနှုံးကလည်းမြင့်ကျက်လာပါတယ်
။သူများပေးတာဥပမာတစ်ရက်ကို1000နေတယ်ဆိုကအဲ့1000ဆိုတာကရှိဘူးတော့မှ9000ဆိုဘာမှတော့မရတော့
ဒီလိုသူညီရဲ့အခက်အခဲတွေကိုမြန်မာနိုင်ငံတွင်းမှာရှိတဲ့စစ်ဘေးရှောင်အမျိုးသမီးပေါင်းများစွာကကြုံတွေ့နေကြရတာပါသူတို့တွေဟာသူတို့အိမ်တွေစိုက်ပျိုးမြေတွေရဲ့အဝေးအလုတ်ကရာဖို့နေနေတဲ့ခြားကပဲမိသားစုကိုရှာဖွေကြွေးမွေးနေကြပါတယ်။သူတို့မကြာခဏကြုံရလေးရှိရဲ့ပြဿနာတွေလည်းရှိနေပါသေးရဲ့။ဒါကတော့ပြိပခါတွေအတွင်းမှာမိသားစုဝင်တွေဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဒါမှမဟုတ်တိုက်ပွဲအတွင်းမှာအကြိမ်ကြိမ်ရှောင်ပြေးနေရတာတွေပါ။ဒါတွေနဲ့ရှင်လိုက်ရင်အမျိုးသမီးတကူရဲ့တန့်ရှင်ရေးဆိုတာကဘာမှမဟုတ်တော့တယ်လို့ဖြစ်သွားတတ်ပါတယ်။ဒါပေမဲ့ရာသီလာစဉ်တန့်ရှင်မှုအားနည်းတာကအမျိုးသမီးတွေမှာမျိုးပွားရေးအင်္ဂါနဲ့စီလံချောင်းပိုးဝင်တာတွေဖြစ်နိုင်ပြီးနောက်ဆုံးမှာကလေးမရနိုင်တာနဲ့မွေးဖွားစဉ်မှာပြဿနာတွေဖြစ်နိုင်ပါတယ်။ဓမ္မတာလာနေချိန်မှာသက်တောင့်သက်တာနဲ့ဂုံတိတ်ခါရှိရှိနေထိုင်နိုင်ခြင်းဟာလူအခွင့်အရေးတစ်ခုဖြစ်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဖော်ပြထားပါတယ်။အမျိုးသမီးတွေအနေနဲ့သူတို့ရဲ့ယာတီတန့်ရှင်ရေးကိုစနစ်တကျလုံနိုင်မဲ့နီလန်းတွေကိုလက်လန်းမမိနေဘူးဆိုရင်သူတို့ရဲ့ဂုံသိက္ခာကိုထိခိုက်နိုင်ပါတယ်။စစ်ရှောင်းစကန်ကအမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဒီချက်ပို့ဆိုတဲ့ပြဿနာတွေရှားပါပြက်လက်တာတွေလည်းရှိသေးတယ်လို့ကယန်အမျိုးသမီးအဖွဲ့အစည်း KYWO ကမူစတဲလာကဒို့အတန်ကိုရှင်းပြပါတယ်
။ဘယ်လိုပြောမလဲကပ်ကွယ်စေးလာအဲ့ဒီမျိုးပေါ့နော်ကိုဝန်ဆောင်နဲ့ပတ်သက်ပြီးတော့လူအားတွေဟိုစေတို့ဘာလို့ဆိုလို့ရှိရင်လေဟိုအလွယ်တကူမရနိုင်ဘူးအချိန်မီမရနိုင်တဲ့အနေအထားမျိုးတွေမှာရှိတယ်ဆိုတော့မွေဖွားဖို့အတွက်ပိုပြီးမှခက်ခဲကြုံလာရတဲ့ဟာမျိုးတွေဖြစ်တယ်နောက်တစ်ခုကအမျိုးသမီးတွေကဟိုစစ်ဆောင်နေရတဲ့အခါမှာစာနာရိတ်ခါလဲခက်ခဲတာတပိုင်းပြီးတော့ဝင်ဝင်မရှိတဲ့တပိုင်းဖြစ်လာတဲ့အခါမှာသူတို့ရဲ့တကူရည်တကယ်ရလို့အတဲ့ဟိုဘာလဲအတုံးဆောင်လေးတွေကဆက်ပိုပြီးမှခက်ခဲဖြစ်လာတဲ့ဟာမျိုးတွေကြုံနေရတယ်ပေါ့နော်အထူးသဖြင့်ဒီဟိုဘယ်လိုပြောမလဲသာစီတဲ့မလားဘယ်လိုမျိုးလဲအဒီမိသားစုစီမံကိန်းကိုစီမံဖို့အတွက်အခက်အခဲကြီးတဲ့ဟာမျိုးတွေပို့ပြီးတော့မှကြုံရတာတွေရှိတယ
်ဒီလိုကျမ်းမာရေးဆောက်ရှောက်မှုအားနည်းရခြင်းရဲ့အကြောင်းရင်းတစ်ခုကစစ်ကောင်စီကစစ်ရှောင်းကူညီနေသူနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဖန်စီဖိနှိပ်တာကြောင့်လို့မူစတဲလာကဆိုပါတယ်ဒါအပြင်စစ်ရှောင်းစခန်းစီကိုသွားတဲ့ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတွေနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုကန့်သတ်ပိတ်ပင်ထားပါတယ်။ဆရာနာရှင်ကိုတော်လှန်နေတဲ့အင်အားစုတွေအကောင်နဲ့ချင်းပြည်နယ်မှာဆိုရင်လားစင်သုံးပစ္စည်းတွေကိုတရားမဝင်ပစ္စည်းလို့သတ်မှတ်ပိတ်ပင်ထားပါတယ်။အရေးအကျွတ်အများပြတည်ယူပို့ဆောင်ခွင့်မရှိပါဘူး။ဆစ်ဆောင်ကူညီနေသူမတ်အက်စတာကမင်းတက်ကိုလားစင်သုံးပစ္စည်းပို့လို့မရတာတစ်နှစ်ကျော်ပြီလို့ပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထိခိုက်ဒဏ်ရာကုသရမှာအုံပြုတဲ့အကြားအခုလိုပိတ်ပင်လိုက်ပုံရပါတယ်
။အဲ့ဒီစီရလက်ထရိုပိုင်းနဲ့ထမပါရမလို့ဒီပိုင်းနဲ့ထမပါရဆိုတော့အဲ့ဒီစီရလက်ဝန်လို့လည်းခင်လို့မရဘူး။ဒဏ်ရာရရင်ဒီနေ့အဲ့ဒီဆောင်မဲ့အိုးတွေးတိတ်နေတယ်ပေါ့နော်။
အချိန်ကာလတစ်ခုကြာလာတဲ့အပေါ်ငွေကြေးကူညီသူနည်းလာတာနဲ့အဖွဲ့အစည်းတွေကအစားအသောက်ပိုင်းကိုဦးစားပေးစဉ်းစားတာကြောင့်အမျိုးသမီးတွေလိုအပ်ကြကိုစဉ်းစားပေးရအားနည်းလာတယ်လို့လည်းမက်စတာကခြောက်ပြပါတယ်မမီမီကနေဆက်ဒေတာတွေနဲ့နိုင်ငံတွင်းကစစ်ရှောင်တွေကိုကူနေတဲ့အဖွဲ့အစည်းတစ်ခုမှအလုံးလုံးနေပါတယ်။သူကစစ်တပ်နဲ့အလုံးလုံးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်လိုအပ်နေတဲ့သူတွေကိုအကူအညီတွေပို့ရောက်စေခြင်းထောက်ပံ့ပို့ဆောင်နေတဲ့နည်းလမ်းကိုပြောင်းသင့်တယ်လို့ပြောပါတယ်
။ဟုတ်တယ်အဖွဲ့အစည်းတွေကနေပြီးတော့မှာပေါ့ဒီမြေပြင်မှာအဓိကအလုံးလုံးနေတဲ့ဒီတိုင်းရင်းသားကျမကြီးအဖွဲ့အစည်းပဲဖြစ်ဖြစ်ဒါမှမဟုတ်လည်းဒီစခိုင်းတို့ပေါ့တော့အဓိကမှဆိုလို့ရှိရင်တကယ်အလုံးလုံးနေတဲ့ CDM ဟိုဟာပေါ့နော်စီကန်းနေဆရာဆံမတွေရှိတယ်သူနဲ့တိုင်းရအဲ့လိုမျိုးဟိုဘယ်လိုပြောမလဲချိတ်ဆက်ပြီးတော့မှငွေတွေအခုညီပေးနိုင်တယ်ဆိုလို့ဆိုလို့ရှိရင်တော့အဲ့ဒါတော့အကောင်ဆုံးပေါ့နော်ဖြစ်ဟိုဆော်လူရှင်လို့ပြောရမှာပေါ့ဘာဖြစ်လို့လဲဆိုတော့မြေပြင်မှာအဓိကအလုံးလုံးနေတဲ့အဖွဲ့အစည်းတွေဒီသူတို့ကသူတို့ရဲ့ area မှာ6000 population ဘယ်လောက်ရှိတယ်ဆိုတာကိုသိတယ်ပြီးလို့ဆိုလို့ရှိရင်အဲ့ဒီမှာဘာတွေလိုအပ်ချက်တွေရှိနေလဲဆိုတာကိုသူတို့သိတယ်သူတို့နေတဲ့တူကသူတို့ကချိတ်ဆက်ပြီးတော့သူတို့ communicate လုပ်နေကြတာပေါ့နော်
စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ1,200,000ရှိနေပြီးဒီထဲမှာအမျိုးသမီးနဲ့မိန်းကလေးဦးရေအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်မှာဆိုရင်စစ်ရှောင်ဦးရေရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့ကရင်အမျိုးသမီးအဖွဲ့အစည်းကဆိုပါတယ်။မူစတဲလာကစစ်ရှောင်ကွန်ကြီးထောက်ပံ့ပို့ဆောင်ရေးလုပ်ငန်းစဉ်မှာအမျိုးသမီးပါဝင်မှုကအကူအညီဖြစ်မဲ့အရေးရှင်းဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ပြောပါတယ်။
သိချင်နေတဲ့အမျိုးသမီးတွေကဘာတွေလို့လဲဆိုတဲ့ဟာကရေပေါ်ရဆက်ဆံတော့ပဲစဉ်းစားမိကြတဲ့အနေထားတွေမှာရှိတယ်ပေါ့ဆိုတော့အဲ့လိုလိုပဲတွေးအဲ့လိုပဲမြင်တဲ့အခါမှာအမျိုးသမီးတွေတကယ်လို့အားနေတဲ့ဟာနဲ့တကယ်ပေးတဲ့ဟာကတိုက်ရိုက်မဖြစ်နေဘူးဆိုတဲ့ဟာမျိုးတွေဖြစ်လာတဲ့အတွေ့အကြုံနောက်ပိုင်းမှာအမျိုးသမီးပါဝင်မှုကဒီထက်ပိုပြီးတော့မှနှိမ့်လာမယ်ဆိုလို့ရှိရင်တော့တဲ့အခန်းကန်တာဆိုအမျိုးသမီးလိုအပ်ချက်ကတော့ဒီစစ်ဆောင်ကလာတဲ့တကူရဲ့အတုံးဆောင်တစ်ခုတည်းမဟုတ်ဘူးနော်နောက်ပိုင်းဆိုလို့ရှိရင်အမျိုးသမီးရဲ့လိုအပ်ချက်ကအမျိုးသမီးတွေကိုတည်တဲ့အတွက်ကြောင့်ပိုပြီးတော့မှလှုပ်ဆောင်လာနိုင်ဖို့ဆိုတဲ့အနေနဲ့ကိုကျွန်မကအခုနဟာကိုဆက်ဖြည့်ဆွဲလိုက်တာဖြစ်တယ်ပေါ့နော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတိပြအစီအစဉ်တင်ဆက်တဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတပုတ်ဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပါောင်းမယ်။ဒီတစ်ပတ်ဆွေးနွေးထားတဲ့အကြောင်းအရာကတော့ကမ္ဘာမှာလူ့အခွင့်အရေးကိုလေးစားတဲ့ပုံစံတစ်နေရာနဲ့တစ်နေရာမတူကြသလိုနိုင်ငံတစ်နိုင်ငံကသူလက်ခံကျင့်သုံးတဲ့ပုံစံကိုတခြားနိုင်ငံတစ်ခုမှလာပြီးပုံဖော်ရင်ပြဿနာအများအပြားဖြစ်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုမကြာခင်ကပေးပို့တဲ့ဗီဒီယိုမိန့်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဒီလိုယူဆကိုလူ့အခွင့်အရေးသမားတွေကဘယ်လိုမြင်ပါသလဲဒီတစ်ပတ်ဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအတန်လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုမတ်ဆက်ပီကိုဥတည်မောင်တန်းကမေးမြန်းပြီးဆွေးနွေးတင်ပြထားပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစည်းဝေးကို February 29ရက်နေ့ကစပြီး April 4ရက်နေ့ချိန်ဆွေဇလနိုင်ငံမှာကျင်းပမှာပါဒီစီအိုကိုတရုတ်နိုင်ငံသားဝင်ကြီးရှင်ကန်းကဗီဒီယိုပိန်ခွန်းတစ်ခုပေးပို့လိုက်ပါတယ
်中国主张坚持走符合各国实际国情的人权发展道路
အရင်ပိန်ခွန်းနဲ့ပတ်သက်ပြီးဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြဆွေးနွေးလိုက်ပုံထုံ追求ကျွန်တော်ဖိတ်ခေါ်ထားသူကတော့အတန်အဖွဲ့ရဲ့ယူထိုင်မှုတော့ဆက်ပြီးဖြစ်ပါတယ်မင်္ဂလာပါဆရာမကြီးမင
်္ဂလာပါဆရာ
ဟုတ်ကဲ့ဒီတရုတ်နိုင်ငံဝင်ကြီးရှင်ကန်းရဲ့မိန့်ခွန်းတဲ့ပါပေါ့နော်သူကလူခွေရင်နဲ့ပတ်သက်ပြီးကျွန်တော်တို့ပြောတဲ့အခါမှာအားလုံးနဲ့တင့်ညော်တဲ့လူခွေရင်ကာကွယ်ပုံစံကဘာမှမရှိသေးပါဘူးဆိုပြီးတော့ပြောတော့တာကျွန်တော်တွေ့ရပါတယ်ဒါလူခွေရင်တင်တဲ့နေ့မှာလည်းကျွန်တော်တို့အများတိုင်းငြင်းခုန်နေရတဲ့เนาะအချက်ပေါ့နော်ဆိုတော့ဒီပုံမှာဆရာမဘယ်လိုများထင်မြင်ပါသလဲ
ကျမတို့ကဒီလူခွေရင်နဲ့ပတ်သက်တဲ့အယူအဆတွေကိုကျမဟိုပထမဦးဆုံးအနေနဲ့ဟို 标准的，我那说了，第六款也是那个六款也六家办过嘛，那阿里阿里阿里阿的，我就嘛 universal truth 嘛，那第。
他老家老家阿曼的阿婆呢？
好给吧，好给。所以说，六款也六家办过，说那个，就嘛如果。今晚我们三千三农那个西边的，哎，到一三千三农那个，雷在来那个高桂坡苏那个，特别标准那个，今年八来年，地康上来又来又来啊，他来那个马背皮带，我那时候，哎，那苗路可以没来那个，那年的啊，地古今年是路线，地路苗二三年那年的啊，偏的啊，今晚我今年个牌嘛的给我，我那些姐姐妈妈今晚我中队你啊嘞，中队不必要来中队家来的，我那从表阿妹说的，路可以三千三农啊，这苦嘞，这苗嘞白死嘞，比如我小弟有。路来没养过，那时候路宽也地出跑木流来碰他路，不然啊十九里路建路他妈妈好，地路宽也出跑那些路流，没么别钱路手表，地过就西瓜多过，那高贵建路手表他没有的，表那里边路了，这么年了就啥吧，还天天明白 ，OK 吧
？OK， 路宽也叫我建路表家来看嘛，多少面面啊，那个哪宽也呢，路宽也我腰腿里头加完嘞，喏，那个哪宽也啊，快去帮我去看屋里那十三里边边，路宽也搞到。人家都罗啊，路也路偏哪路线？而且个也问我呢，也是等的，说的有啥不嘛？而且看嘛嘞，大家不必这边的路标嘛吧？特别咩，人家一问你，个标多的看嘛？那这边嘛嘞，人家说的台币你掏起的，不咯？你都多台币的库钱啊，如果也偏保住的木，然后低价路拉说有些朋友是了后嘞，你咋不路嘞？说比，哎，就话标多吧的，他如果想嘛不露面拿来吧的嘞，怎么样？
这么多，我的路况也过，雷山来哪的，我比高贵上校的不，那本身的都这么多方面，三金三农的都也的被他家的阿龙都都会批的不，那是咯，路大来啊不，那都都没法拉个的呀。对嘛，的都你的哦，路工得看呢，路况也是那个，我这把嘞把拉比大不，那说，哎呀，我大比哦，出跑路没有，哎呀，我大比哦，我。他讲咯，第六没落，他那干你的，第六款的，第下咯，第六哦，第被他讲没落，第下那干你吧的，属于哦，怎么路哦，标准啊，侬啊，妈你的，哦，六款有第六三木来没修，来哪来，来哪木来没修，别呢，粗暴也加来路了，怎么你呢，你嘛？
你路标那边说的卡，哎，台币的，或者全部去个五零多，哎，不在那里来，就那对啊的，喏，那个你啊，六款有这么加的卡吗？五零呢？我们这个球跑前面是有些人，阿爸会有点看啥欢喜的，都表皮了。他拍麻将了，就那路屋里呢，边上比球杆他大的来对呀的。所以说，那么人家你那几面说人要拍几部嘛，什么阿里路皮鞋的什么。面对你呀的啦。
第，那当时快递工车跟屋里呢，不得比表外面是路线。第一家，怎么路第？我的车不喏，路宽也，给妈妈的给，我另外我车看家的不喏，过来第六六耍过来也第，人家太贵，六六耍过来也突破标准贵，六六耍我怎么路呢？不得的不喏，六六木的公路啊，第快递工工车跟屋里嘛是路线，第宝马没有呢，第阿里哈阿里宝马的没有呢呗，怎么路第啊路单位公路啊，我怎么路嘛必定标准路面啊，我怎么路？所以啊，的我那的啊，看爷爷我表叔办过么事务，所以还没有人呢，没人批你看他嘞，没人找查看他呀嘞，屋不里底下屋不里呢，没人我啊底下岁数看他嘞，他检查看他嘞，不咯，他没有人呢呗，多少年啊？我说，对在二里下个白龙岗嘛，我六块钱三年三用的呢，目的为了说他嘞，一说他嘞，还是不老么好。
我那个你哈，六块钱看不起的，不是他大家，我那个嘛嘞，六块钱看不起的，不是。给的不能什么低空性的不能什么不能让你的可能
第六款也购买新的副卡，第比如讲低差也低的，不喏，被因阿叔呢嘛不得不买新的啊，我低差也低呢，因地本身撇的阿块是的库个购买新的库撇的呢，不是喏，所以说因地 M N H R T 嘛啊 National Human Rights Commission Solution， 地购买新的不得不要老老概念路的个，地实在不喏，实在概念人家有他的路的，实在概念不要扒拉的路的，啥都偏扒你啊，也该弄啊的多面的，不喏，阿将怎么路的些。的我那他那设计说白眼，我那跟那五百眼 solution， 就嘛说一块六块是你那底下的我啊，必定会拍哪里是的，底下有相差哪里是的，变米了的 M N H C， 我那的六块一个门线变米了啊，变米了这边来块是不变米了放了不所谓，就嘛说米爱多阿里带哦，因爱阿里呢，我那就嘛说阿龙都开家哪里是的，我那说了啊，古了的那他们设计老白毛对家的，我设计哦。 ဟိုဒီလူခွင့်ရေးကော်မရှင်ညာဒီစစ်အစိုးရကိုပေါ့နော်ဒီသူတို့ crime တွေလုပ်နေတာကိုသူတို့ပြစ်မှုတွေကျူးလွန်နေတာကိုလူခွင့်ရေးချိုးဖောက်နေတာကိုသူတို့ကဟိုပို့ပြီးတော့ဟိုအားပေးအမြောက်ပေးနေတဲ့အဖွဲ့အစည်းတစ်ခုတည်းသာပဲရှိရပေါ့နော်ကျွန်တော်ကတော့အဲ့လိ
ုမြင်ဟုတ်ကဲ့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးရှင်ခန်းပြောသွားတဲ့အခါမှာလည်းနော်နိုင်ငံတကာကပေါ့နော်ကိုယ့်ရဲ့ပုံစံကိုသူများအပေါ်မှာလာပြီးပုံဖော်တယ်လို့ပြောသွားတာရှိပါတယ်ဒါကြောင့်ဂဏိတုခွင့်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာဆက်ဆံရေးကိုရောဆရာမဘလို့မြင်လဲပြီးတော့ရုပ်ဝင်ကြီးကပဲဒါကြောင့်လည်းမဆုံးနိုင်တဲ့ဒုက္ခတွေလိုက်လာတတ်တယ်လို့ဆိုတယ်အဲ့ဒီလိုဒုက္ခတွေကအာဏာရှင်တွေကြောင့်ဖြစ်တာလားအဲ့ဒီလိုတခြားနိုင်ငံကလူခွင့်ရေးကိုမိမိနိုင်ငံမှာလာပြီးပုံဖော်တယ်လို့ဖြစ်တာလားဆရာမဘလို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကနဦးနေနဲ့ကျွန်မဟိုဘောနော်ပြောချင်တာကတော့ဒီနိုင်ငံတကာအတိုင်းအဝိုင်းပေါ့နော်လည်းရှိအခြေအနေမှာကျမအနေနဲ့ကတော့ဟိုလုံးဝအားရစရာမရှိဘူးလို့ကျမအနေနဲ့ယူဆတယ်။ဘာကြောင့်လဲဆိုတော့ပြည်သူတွေဒါနစ်နာနေတဲ့ပြည်သူတွေတိတ်ဆုံးနေတဲ့နေ့တူကပြီးရင်ကျမတို့အဖမ်းခံရတဲ့အရေးအတွက်တွေဒီထက်ပိုပြီးတော့နေ့တစ်နေ့နဲ့တစ်နေ့ပိုပိုမြင့်လာတယ်မြင့်တက်လာတယ်ပေါ့နော်။စသဖြင့်ဟိုအဲ့လိုမျိုးတွေပဲကျမတို့ကြုံတွေ့နေရတယ်ပေါ့။ဆိုတော့နိုင်ငံအတိုင်းဝိုင်းအနေနဲ့ကလည်းကျမယူဆချက်ကတော့ဒီဟိုမျက်နှာကြည့်ရဟင်ပတ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ယူကရိန်းနဲ့ပတ်သက်တဲ့ဟာမျိုးဖြစ်လာတဲ့အခါမှာကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအကူအညီတွေဆိုလို့ရှိရင်ပိုပြီးနေသွားတာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါတွေလည်းဟိုတွေ့ရတယ်ပေါ့နော်ဆိုတော့အဓိကကတော့ဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့နော်ဒီပြည်သူလူထုမှာပဲဟိုပါဝါရှိရယ်အင်အားရှိရယ်ပေါ့နော်ဆိုတော့ဆောင်ရမှာပေါ့နော်အဓိကကတော့ဒီလူခွင့်ရေးစီးနင်းနေတဲ့လိုက်နာရမယ်နိုင်ငံပဲဖြစ်ဖြစ်မလိုက်နာရတဲ့နိုင်ငံပဲဖြစ်ဖြစ်အကုန်လုံးကတော့ဒီသူတို့အကျိုးစီးပွားပါမှလုပ်ချင်တာမဟုတ်ရင်အသက်တွေရောမရှိဘူးပေါ့နော်ဆိုတော့ဟိုကိစ္စရဲ့မျိုးလေးကိုလည်းကျမအနေနဲ့ဒီတွေ့ရပေါ့နော်ဆိုတော့သုံးသပ်မိပါ
တယ်။အပံကတော့ဒါလူခွင့်ရေးနဲ့ပတ်သက်ပြီးလှုပ်ရှားတဲ့အဖွဲ့ပေါ့နော်။လွတ်လပ်စွာပြောဆိုခွင့်အတန်တွေကိုဖော်ပြခွင့်လူလူတန်တွေကိုဖော်ပြခွင့်လှုပ်ရှားတဲ့အဖွဲ့ပေါ့နော်။နော်။တစ်ဖက်မှာဒီမိုကရေစီရေးလှုပ်ရှားကြတဲ့နိုင်ငံရေးသမားတွေအဖို့ဆိုလို့ရှိရင်လည်းလူခွင့်ရေးစံတွေကိုကျွန်တော်တို့မြင့်တင်ဖို့ဒါတာဝန်တူပါလည်းရှိလာတယ်။တစ်ဖက်မှာလည်းနော်အာဏာချိန်ခွင်ရှာဖို့ချိန်ရတယ်အထူးသဖြင့်မြန်မာနိုင်ငံလိုအခြေအနေတဲမှာเนาะဒီမိုကရေစီရေးလှုပ်ရှားနေကြတဲ့နိုင်ငံရေးသမားတယောက်ကိုလူခွင့်ရင်းနဲ့ပတ်သက်ပြီးလူခွင့်ရင်းအဖွဲ့ကဖြစ်စေခြင်းတဲ့သဘောထားကိုပြောပါဆိုရင်ဆက်မအနေနဲ့ဘယ်လိုများပြောမလဲခင်ဗျဟ
ိုနိုင်ငံရေးဆိုတာကလည်းဒီဟိုလူခွင့်ရင်းတွေကိုလေးစားလိုက်နာရမှာပဲလေဒီလူခွင့်ရင်းစံချိန်စံနှုန်းတွေနဲ့အညီဒီဟာကိုလေးစားတက်မိုးထားရမယ်ပြီးလို့ရှိရင်နောက်တစ်ခုကလူပြပိုင်ခွင့်တွေပေါ်မှာလည်းဟိုချိုးဖောက်မှုမရှိဘဲနဲ့အာဟိုနေထိုင်တင်တယ်ပြီးလို့ရှိရင်ဟိုလူတွေကိုလေးစားလိုက်နာတာကောက်ွယ်ပေးရမယ်ဆိုတော့ဆန်ချိန်ဆန်ညုံတွေရှိပြီးသားပေါ့နော်ဆိုတော့တေးကြတယ်အဲ့ဒီဟာတွေကိုတွားပြီးတော့ကိုကဒီတေးဟိုနိုင်ငံရေးသမားတယောက်ပေါ့နော်နိုင်ငံတစ်ခုကိုဦးဆောင်မဲ့လီဒါဟိုတယောက်ဖြစ်လာတဲ့အခါမှာဖြစ်မဲ့အခါမှာပေါ့နော်ဒီလူတွေကိုလူရပိုင်ခွင့်တွေကိုမချိုးဖောက်မိဖို့လူရပိုင်ခွင့်တွေကိုတွားပြီးတော့မပိတ်ပင်ဖို့မတားဆီးဖို့မကန့်တတ်ဖို့ပေါ့နော်ဒီအချက်တွေကကျွန်မအနေနဲ့တော့အရေးကြီးတဲ့အချက်တွေလို့ယူဆရတယ်။ဘာပဲဖြစ်ဖြစ်ဒီဟိုဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒါအခြေခံကြတဲ့အချက်ကိုဆိုတော့ဟိုကျွန်မအနေနဲ့တော့အဲ့လိုသုံးသပ်မိရေပေါ့
။ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါဆရာ
။ဟုတ်ကဲ့အခုတရုတ်နိုင်ငံကြီးဝန်ကြီးရဲ့အမြင်နဲ့ပတ်သက်ပြီးဆွေးနွေးသွားသူကတော့အတန်ဖွဲ့ကညွှန်ကြားမှုတော်ဆက်ပြီးဖြစ်ပါတယ်ကျွန်တော်တို့ဘုံပါမှာ
ဥဒေမန္တအပစင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တင်းငွေတွေနဲ့မနက်ပတ်အတန်လွင့်အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11113ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ် အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့မြန်မာအရေးအာဆီယံအပါအဝင်နိုင်ငံတကာရဲ့တိုက်တွန်းပြောဆိုမှုတွေထိုင်းနိုင်ငံမှာအဝါရောင်ဘဲရုပ်ပါပြက်ကြိန်လေးရောင်းချလို့ပြက်ကြိန်လေးရောင်းချလို့ထောင်တန်းအပြစ်ပေးခံရတဲ့အကြောင်းနဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးအသေးရဲ့အမေရိကန်နဲ့ရုရှားဆိုင်ရာပြောဆိုချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ရင်းနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အာဆီယံအတွင်းပြောဆိုတိုက်တွန်းမှုတွေမှာအင်ဒိုနီးရှားနဲ့မလေးရှားဟာရှေ့ဆုံးကရှိနေပါတယ်။မတ်လ9ရက်နေ့တုန်းကမလေးရှားနိုင်ငံသားရဲ့ဝင်ကြီးဇမ်ဘီအဗ်ဒူရာခါတီယာဟာမြန်မာနိုင်ငံအရေးကိုအပြေပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာအကောင်အထည်ဖော်ခြင်းမရှိသေးပေမဲ့မလေးရှားအနေနဲ့အာဆီယံနဲ့အတူဆက်လက်ကြိုးပမ်းသွားမယ်လို့နိုင်ငံသားရဲ့ဝင်ကြီးကမလေးရှားလွှတ်တော်မှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတုန်းကထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအတော်လေးပြောဆိုခဲ့ပါတယ်။မြန်မာအရေးဟာပြည်တွင်းရေးသက်သက်လို့တတ်မှတ်လို့မဖြစ်နိုင်တော့ကြောင်းနဲ့မြန်မာပြည်ကအခြေအနေတွေဟာဒေတာတွင်းလုံခြုံရေးနဲ့ဒေတာတွင်းအရေးအရာတွေကိုရိုက်ခတ်နေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံတမရနဲ့နိုင်ငံသားရေးဝန်ကြီးတွေကလည်းပြီးခဲ့တဲ့လပိုင်းတွေမှာမြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်ဖော်လာအောင်ထိတိယောက်ယောက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်အထိမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်900ကိုထွက်ပေါက်တစ်ခုအဖြစ်အသုံးပြုမဲ့အရေးအယောင်မတွေ့ရပါဘူး။စစ်အုပ်ချုပ်ရေးကိုစန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေကိုနှိမ်နှင်းပြီးရွေးကောက်ပွဲတစ်ခုလုပ်ဖို့ကသာစစ်ကောင်စီဘက်ကအာရုံစိုက်လှုပ်ဆောင်နေတာတွေ့နေရပါတယ်။မတ်လ6ရက်နေ့ကပဲကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးဗက်ကလ်ထက်ကမြန်မာစစ်ကောင်စီဟာအတန်းဖက်တိုက်ခိုက်မှုတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုပိုပြီးကျူးလွန်လာနေတယ်လို့ပြောဆိုခဲ့ပါတယ
်။ Overall credible sources have verified that at least 2000
ယုံကြည်ရတဲ့သတင်းအရင်းအမြစ်တွေအရမြန်မာစစ်တပ်နဲ့သူ့ရဲ့အပေါင်းအပါတွေက2021ခုနှစ်ကစတင်ပြီးအရသာ2948ဦးကိုတပ်ဖြတ်ခဲ့ပါတယ်။အဲ့ဒီတည်းမှာခလေး200ကျော်ပါဝင်ပြီးတေဆုံးသူ3ပုံ2ပုံလောက်ဟာစစ်တပ်ကဖမ်းဆီးထားစဉ်တေဆုံးခဲ့တာဖြစ်ပါတယ်။တကယ်တမ်းတေဆုံးသူအရေအတွက်ကဒီထက်မကပိုများနိုင်ပါတယ
်။မြန်မာစစ်ကောင်စီဟာပြီးခဲ့တဲ့နှစ်အတွင်းလေကြောင်းတိုက်ခိုက်မှု148ရာခိုင်နှုန်းတိုးမြှင့်တိုက်ခိုက်ခဲ့ပြီးဆေးရုံကြောင်းနဲ့ဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်မှု100ရာခိုင်နှုန်းတိုးလာခဲ့တယ်လို့လူအခွင့်ရေးမဟာမင်းကြီးကပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီပြောဆိုချက်တွေကိုပြစ်တင်ကန့်ကွက်ခဲ့ပါတယ်အခုလိုအချိန်မှပဲမြမအိန်းနီချင်းထိုင်းနိုင်ငံမှာတော့အဝါရောင်ဘဲရုပ်ကလေးတွေပါတဲ့ပြက်ကြိန်ကိုရောင်းချခဲ့သူကိုမတ်လ9ရက်နေ့အင်္ဂါနေ့တုန်းကဘန်ကောက်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်သူကိုထိုင်းဘရင်မိသားစုကိုဝေဖန်စော်ကားမှုတားမြစ်တဲ့ဥပဒေနဲ့တရားစွဲဆိုထောင်ချခဲ့တာပါအသက်26နှစ်အရွယ်နရသွန်ချက်တမန်ကောင်စင်ကို2020ခုနှစ်ဒီဇင်ဘာလကလေးကဖမ်းဆီးထားတာပါသူဟာအဝါရောင်ဘဲရုပ်ကလေးတွေပါတဲ့2021ခုနှစ်ပြက်ကြိန်ကို Facebook လူမှုကွန်ရက်ကနေရောင်းချခဲ့တဲ့အတွေ့ရဲတွေကသူ့ကိုအိမ်မှာလာပြီးဖမ်းသွားခဲ့တာပါထိုင်းနိုင်ငံမှာအဝါရောင်လေထိုးဘဲရုပ်တွေကို2020ခုနှစ်နှောင်းပိုင်းနဲ့2021ခုနှစ်ဦးပိုင်းကလူငယ်ကျောင်းသားတွေဥဆောင်ပြီးဘိုချုပ်ဟောင်းပရာယွတ်ချန်အိုချာအစိုးရကိုစန့်ကျင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်အသုံးပြုခဲ့ပါတယ်ဆန္ဒပြသူတွေဟာထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအနာကိုချုပ်ကင်ထားတာကိုစန့်ကျင်ခဲ့တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်ဒီပြုပြင်ပြောင်းလဲရေးတွေမှာထိုင်းဘရင်စနစ်ကိုပါပြုပြင်ပြောင်းလဲဖို့ပါဝင်ပါတယ်ဒီဘရင်နဲ့ဘရင်မိသားစုကာဝေးရေးဥပဒေကို2014ခုနှစ်ကအာဏာသိမ်းပြီးနောက်ပိုအသုံးပြုလာခဲ့ပြီးဆန္ဒပြတဲ့အတိုက်အခံတွေကိုဒီဥပဒေနဲ့ဖမ်းဆီးနှိမ်နှင်းတယ်လို့ဝေဖန်တာတွေရှိပါတယ်ဒါပေမဲ့ဝန်ကြီးချုပ်ချန်အိုချာကတော့ဒါကိုညှင်းဆိုပါတယ်လက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာဟာ2014ခုနှစ်ကအမျိုးသမီးဝန်ကြီးချုပ်ရင်လတ်ရှိနာဝတ်အစိုးရကိုအာဏာသိမ်းခဲ့သူဖြစ်ပါတယ်။ဒီဘရင်ကာကွယ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခဲ့သူပေါင်း233ယောက်ရှိသွားပြီလို့ထိုင်းလူအခွင့်အရေးအတွက်ရှေ့နေများအဖွဲ့ TLHR ကပြောဆိုပါတယ်။
ထိုင်းနိုင်ငံမှာလာမယ့်မေလ9ရက်နေ့မှာတော့ရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အခုလိုအချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးအသစ်ချင်းကွမ်းကအမေရိကန်အနေနဲ့တရုတ်အပေါ်မှာမမှန်မကန်ပြုမှုဆက်ဆံနေတာတွေကိုပြင်ပါလို့9ရက်နေ့အင်္ဂါနေ့တုန်းကလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုခဲ့ပါတယ်
။ဘုမေဖန်ပုတ်ဆာချော继续沿着错误的
道路。American Beyond Zoo အနေနဲ့လက်ရှိသွားနေတာကို brain မအုပ်ဘူးဆိုရင်လမ်းဘေးထိုးကြတာဒါမှမဟုတ်တိုက်မိတာတွေဖြစ်တော့မှာပါတေးကြပါတယ်ပဋိပက္ခတွေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပေါ်လာမှာပ
ါ American သမ္မတအင်ဘူတော်ပြောရေးဆိုခွင့်ရှိသူ John Kirby ကတော့ American ပြည်ထောင်စုအနေနဲ့တရုတ်နဲ့မဟာဗျူဟာမြောက်ပြိုင်ဆိုင်မှုကိုပဲလုပ်တာပါပဋိပက္ခဖြစ်ဖို့လုပ်နေတာမဟုတ်ပါဘူးလို့အဲ့ဒီနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးချင်းကွမ်းကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲယူကရိန်းပြဿနာဟာပထဝီနိုင်ငံရေးအရာပဋိပက္ခဖြစ်အောင်နောက်ွယ်ကတခုတည်းသောလက်ကခြေလှယ်ခဲ့တာဖြစ်ပြီးအာရှတိုက်မှာထပ်မလုပ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးကိုတိုးမြင့်သွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်ပြည်တွင်းမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းတရားစက်ရုံတွေကကြံစည်နှုန်းကိုတိုးမြင့်ပေးပြီးဝယ်ယူနေကြပါတယ်ပြည်တွင်းလေယာစိုက်ပျိုးရေးလုပ်ငန်းတွေမှာလှုပ်သားရှားပါမှုပြဿနာနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျပါတွေဖြစ်ခဲ့ပါတယ်လေယာစီးပွားသတင်းတွေကိုစုစည်းပြီး Pharma Times Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်တရားစက်ရုံတွေကကြံသီးနှံကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့သတင်းနဲ့ဆက်ကြပါမယ်ပြည်တွင်းမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းတရားစက်ရုံတွေကကြံသီးနှံကိုဈေးနှုန်းတိုးမြင့်ပေးပြီးဝယ်ယူနေတယ်လို့ကြံစိုက်တောင်သူတွေကပြောပါတယ်။ကြံသီးနှံကိုကြံတကာစက်ရုံနဲ့ကြံစက်ရုံတွေကနှစ်စဉ်ဈေးနှုန်းသတ်မှတ်ဝယ်ယူကြတာဖြစ်ပြီး2022ခုနှစ်ပေါက်ဈေးတွေအရတန်ရှင်းလက်ဆက်တဲ့ကြံတတန်းကိုဒေတာအလိုက်ချက်8000ခွဲကနေ9000ချက်အတွင်းဈေးနှုန်းသတ်မှတ်ထားတာပါ။အခုနှစ်မှာတက်မြေဩဇာပိုးသက်ဈေးပါဝင်73စီဈေးနှုန်းတွေမြင့်တက်နေချိန်မှာစက်ရုံတွေကကြံတတန်းကိုချက်9000ခွဲကနေ3000ချက်အထိတိုးမြှင့်ဝယ်ယူပေးနေတဲ့အတွက်တွက်ချေကြိုက်နေတယ်လို့ရှမ်းပြည်နယ်ကကြံစိုက်တောင်သူတို့ကဆိုပါတယ်။ပြည်တွင်းတရားဈေးမြင့်တက်လာရတာကကြံအထွက်နှုန်းနှဲပါခဲ့ပြီးနိုင်ငံတကာဈေးကလည်းမြင့်တက်နေတာပါ။ဒါအပြင်အခုနှစ်မှာတရားမဝင်တရားဝင်ရမှုမရှိသလောက်နှဲပါလာတာကလည်းပြည်တွင်းတရားစည်းကိုမြင့်တက်လာစေတာဖြစ်တယ်လို့မြန်မာနိုင်ငံတရားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအတွင်းမှဦးစိန်ထွန်းကပြောပါတယ
်။နေဆက်ကနေပြောင်းတင်မှုရမှာမလိုအပ်တဲ့မူဝါဒတွေထပ်မံချမှတ်နေရကြောင့်အခက်တွေ့နေပါတယ်။ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်မှုရမှာစီးပွားကူးသန်းဝင်ကြီးဌာနကမလိုအပ်တဲ့မူဝါဒတွေကိုထပ်မံချမှတ်လာတာကြောင့်အပေါ်ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်ရှိပြည်ပကိုပြောင်းတင်မှုကနေရရှိလာတဲ့ပို့ကုန်ဝင်ငွေအမေရိကန်ဒေါ်လာ65ရာခိုင်နှုန်းကိုဗဟိုဘာသတ်မှတ်ဈေးတိုင်းလဲလှယ်ပေးရတာအပါအဝင်ပို့ကုန်လိုက်စီအပြင်နန်ဆက်ကုန်သွယ်ရေးစခန်းတွေကိုတည်ယူဖြတ်တန်းခွင့်ရရှိဖို့ပို့ကုန်သွင်းကုန်ဌာနအဆင့်ဆင့်ကိုတွားနေရတဲ့အတွက်အပေါ်ကုန်ကျစရိတ်တွေကမြင့်တက်လာတာဖြစ်တယ်လို့လုံခြုံရေးအယက်အမီမဖော်လို့တဲ့ပြောင်းကုန်တဲ့တူကပြောပါတယ်ဒါအပြင်ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်ဖို့မယ်ဆိုရင်တင်ဖို့မယ့်ကားနံပါတ်ကားအမျိုးအစားထုတ်ယူမယ့်ကိုကုန်သွန်လောင်ယုံတည်နေရတင်ဖို့မဲ့တန်ချိန်ဖြတ်တမ်းမဲ့နေဆက်ကိတ်စတဲ့အချက်လက်တွေကိုတင်ပြနေရတာဖြစ်ပါတယ်ပို့ကုန်သွင်းကုန်ဌာနရဲ့တင်မိုးခွင့်ကိုပြန်လည်စောင့်ဆိုင်းနေချိန်မှာကုန်မတင်ရတဲ့အတွက်ကုန်ကားဆောင်ဆိုင်ကအနေနဲ့ငွေကျပ်5000ထပ်မံပေးနေရတယ်လို့လည်းထိုင်းနိုင်ငံကိုပြောင်းတင်ဖို့နေတဲ့ကုန်တွေတူကဆိုပါတယ်ထိုင်းကိုပြည်တွင်းအစိတ်ထုတ်ပြောင်းအခွန်ကင်းလွန်ခွင့်နဲ့တင်မိုးခွင့်ဟာဖေဖော်ဝါရီလကနေဩဂတ်လအထိသတ်မှတ်ထားတာပါဒါကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးဖို့လိုအပ်နေပြီးကန့်သက်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်တော့အခုလိုအခွန်ကင်းလွန်ခွင့်ကာလမှာထိုင်းကိုပြောင်းတင်မိုးမှုရော့ကျသွားနိုင်တယ်လို့ကုန်သည်တွေကပြောပါတယ်ပြည်တွင်းမှာအစိတ်ထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရီတိုင်းပဲခူးတိုင်းတို့ပြင်တခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်ပြည်တွင်းမှာအစိတ်ထုတ်ပြောင်းပြင်းမြတန်ချိန်3.2 တန်ဝန်းကျင်ထွက်ရှိနေပြီးနှစ်စဉ်ပြည်ပကိုအစိတ်ထုတ်ပြောင်းတန်ချိန်နှစ်တန်းကျော်တင်မိုးမှုကနေအမေရိကန်ဒေါ်လာတန်600ခန့်ရရှိနေတယ်လို့ဆိုပါတယ် လက်ရှိပြောင်းကိုတရုတ်ဖိလစ်ပိုင်ဗီယက်နမ်အပါအဝင်နိုင်ငံပေါင်း80ကိုတင်ပို့နေပြီးထိုင်းကိုအခွန်ကိန့်လွှတ်ခွင့်ရတဲ့အခုလိုကာလမှသာနတ်သက်ကုံတွေလမ်းကြောင်းကနေတင်ပို့နေတာဖြစ်ပါတယ
်။လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။လေယာဉ်လုံသားရှားပါမှုပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေအနေနဲ့အလုသမားငှားရမ်းကနှုံတာမြင့်တက်တာအတီးနှံ့တဲ့အချိန်မီစိုက်ပျိုးနိုင်မှုမရှိတာရေသိမ်းချိန်ကျော်လွန်မှုတွေဖြစ်ပေါ်ပြီးတီးနှံ့ဆုံးရှုံးရတာတွေနဲ့ကြုံတွေ့နေရတယ်လို့ပဲခူးတိုင်းပြည်မျိုးနယ်ကတောင်သူဦးစောမြင့်ကပြောပါတယ
်။လေတွေကပေါင်းစုလို့လူငှားခြင်းလဲမရဘူး။လူမရလို့ဘဲတွေ6ကျွန်းကျွမ်းကုန်ပြီးတော့လေလွင့်ဖြစ်ကုန်တာလည်းရှိတယ်။အလုသမားကလည်းဒီချိန်လေးမှာအလုကဖြိုင်တာဆိုတော့ကြသူတို့လိုချင်တဲ့ဈေးတွေကိုအရင်မြင့်တောင်းနေပေါ့ကြ။
လက်ရှိမှာလူငယ်တွေအနေနဲ့ပြည်ပနိုင်ငံတွေကိုအလုတ်တွားရောက်လုကင်မှုများလာတာအပါအဝင်တစ်နှစ်ပတ်လုံးအလုတ်ကင်ခွင့်လည်းမရှိတဲ့နယ်ဒေသတွေကလူငယ်တွေကလည်းရန်ကုန်မန္တလေးစားတဲ့မြို့ကြီးတွေကိုပြောင်းရွှေ့လုကင်နေကြတဲ့အတွက်စိုက်ပျိုးရေးကဏ္ဍမှာလေယာလုသားရှားပါလာတာဖြစ်ပါတယ
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဥရူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါရမယ်။ကဘာပင်လေသမုတ်တရားတွေကဇီဝမျိုးကွဲတတ္တဝါနဲ့အပြင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နာရမယ့်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဦးဆုံးအကြိမ်အဖြစ်ချမှတ်နိုင်ခဲ့ပြီဖြစ်ပါတယ်။နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတညီညွတ်တဲ့သဘောတူညီလိုက်တာကြောင့်ကုလသမဂ္ဂရဲ့ရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေလည်းပြည့်မီလာနိုင်တော့မှာဖြစ်ပါတယ်။ရာသီဥတုနဲ့အနာဂတ်ဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
Ladies and gentlemen, the ship has reached the shore.
သမုဒ္ဒရာဇီဝကေဟစနစ်တွေထိနေရေးသဘောတူညီမှုရရှိလိုက်ပြီဖြစ်ကြောင်းကုလသမဂ္ဂညီလာခံဥက္ကဋ္ဌဖရီနာလီကဆေလုရှားစွာနဲ့ကြေညာသွားတာပါ။နိုင်ငံအုပ်ချုပ်မှုနဲ့ဥရေအောက်မှာရှိမနေတဲ့ရေပြင်နဲ့နမိတ်ဟာသမုဒ္ဒရာရေပြင်ရဲ့တုံးပုံနှပုံရှိပြီးတော့ကဘာမျက်နှာပြင်ရဲ့သဘောလောက်ရှိပါတယ်။အဲ့ဒီလိုပင်လယ်နဲ့သမုဒ္ဒရာရေပြင်အပေါ်မှာလည်းတည်နိုင်ငံတကာသဘောတူညီချက်တွေတရားမှုရှိမှဖြစ်ပြီး Blue Economy လို့ခေါ်တဲ့ပင်လယ်ရေကြောင်းကူးတန်းရောင်းဝယ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ဘလို့တရားမှုရှိနေတယ်လဲဆိုတာကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်။နိုင်ငံဆောင်ကကိုယ်စားလှယ်တွေသတင်းနှစ်ပတ်ကြာအချိန်နဲ့ဆွေးနွေးခဲ့ကြပြီးမှ March 4ရက်နေ့နောက်ပိုင်းမှာဒီလိုသမိုင်းဝင်သဘောတူညီမှုရခဲ့တာပါ။ပင်လယ်ရေတို့အရေးလှူရှာဆောင်ရွက်နေတဲ့ Blue Marine Foundation အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Charles Clower ကအခုလိုပြောပါတယ်။
There is a lot of destruction going on in the world's oceans.
မောင်တရားထဲမှာပျက်စီးယိုယွင်းလာတဲ့ပြည်တွေအတော်များများရှိပါတယ်။ကြီးမားတဲ့ငါးတွေဟာဆိုလို့ရှိရင်60ရာခိုင်နှုန်းကျော်ပျောက်ဆုံးသွားပါပြီ။ဝေလာငါးတွေဘာဖြစ်သွားသလဲဆိုတာလည်းကျွန်တော်တို့သိကြပါတယ်။ဒါကြောင့်မို့လို့ဒီလိုသဘာဝအရင်းအမြစ်တွေကိုလူသားတွေအလွန်အကျွံထုတ်ယူအသုံးချလို့မရတဲ့ area မျိုးအရေးတကြီးဖန်တီးပေးရမှာပါ။
ပင်လယ်ရေကြောင်းဆိုင်ရာလိုက်နာရမယ့်သဘောတူညီချက်ကို1994ခုနှစ်မှာချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကဇီဝမျိုးကွဲတွေရဲ့နှုတ်နယ်တဲ့သဘောသဘာဝကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်လဲရေအောက်သဘာဝပတ်ဝန်းကျင်ကိုဘလို့အကာအကွယ်ပေးရမလဲဆိုတာကိုဆွေးနွေးခဲ့တာနှစ်ပေါင်း20ဝန်းကျင်ရှိခဲ့ပါပြီ။ဖြူသုတေသနဌာနအကြီးတန်းမန်နေဂျာဂျူလီယန်ဂျက်ဆန်ကအခုလိုထောက်ပြပါရ
စေ။There's two other important parts of the package.
ဒီသဘောတူညီချက်အရရေပြင်း area နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်စမ်းစစ်မှုတွေပဲလုပ်သွားမှာမဟုတ်ပါဘူး။ဒီအထက်မှာအရေးကြီးတဲ့တခြားခန္ဓာနှစ်ခုကပါပါသေးတယ်။ဒါကတော့ဒန်းတူညီမျှမှုပါ။ကမ္ဘာမြောက်ပိုင်းနိုင်ငံတွေကနေတောင်ပိုင်းနိုင်ငံတွေအတွက်စွန့်ရည်မြစ်တရေသင်တန်းတွေနဲ့ဤပညာတွေလွှဲပြောင်းပေးမဲ့ကိစ္စတွေဖြစ်ပါတယ်။ဒါမှပဲပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသရဝါနဲ့အပင်တွေကိုကာကွယ်ရေးနဲ့အရေးအမြစ်တွေမဆုံးရှုံးစေဘဲရေရှည်ထုတ်ယူအသုံးချနိုင်ဖို့ကိစ္စမှနိုင်ငံအားလုံးပါဝင်နိုင်ကြမှာဖြစ်ပါတယ်
။ကနေဒါနိုင်ငံမွန်ထရီယယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူညီခဲ့ကြတဲ့တတိပိုင်တတိဆိုတဲ့ဒီဆယ်စုနှစ်ကုန်မှာကမ္ဘာရေဒူးနဲ့မြေဒူး30ရာခိုင်နှုန်းကိုကာကွယ်ထိန်းနေရည်မှန်းချက်တွေအကောင့်အထည်ဖော်တဲ့နေရာမှာလဲကုလသမဂ္ဂရဲ့ဒီသဘောတူညီချက်ကအလွန်အရေးပါပါတယ်။လက်ရှိမှာတော့ရေဒုညဉ့်နှံတာပင်လယ်ရေအက်ဆစ်တက်တွေပေါက်တာငါးအလွန်ကျုံဖန်စီတာနဲ့ပလတ်စတစ်အမိုက်တွေနဲ့နှစ်မုံးလာနေတဲ့သမုဒ္ဒရာရေပြင်နဲ့နမရဲ့တစ်ရခိုင်နှုန်းကကာကွယ်နိုင်မှာသိတယ်။
သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှောင်ရှားမှုအဖွဲ့ဖြစ်တဲ့ Greenpeace ကလည်း2030ပြည်လွန်အရောက်မှာကမ္ဘာမြေတုနဲ့ရေတုနဲ့30ရာခိုင်နှုန်းကိုကာကွယ်နိုင်ရေးရည်မှန်းချက်ပြည်မှုကိုဆိုရင်တော့မိုင်ပေါင်း 4.2 တန်ပတ်လည်အကျယ်ရှိတဲ့သမုဒ္ဒရာရေပြင် area ကိုအခအကွယ်ပေးရမယ်စီရင်ထဲနှစ်စဉ်ထည့်သွင်းထားမှဖြစ်မယ်လို့ထောက်ပြပါတယ်ငါးဖားလုံငါးနဲ့အကျိုးစီးပွားဖြစ်နေကြတဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်တွေအရငါးဖားလုံငါးတွေကိုဒေသငါးဖားလုံငါးစီမံခန့်ခွဲရေးအဖွဲ့တွေနဲ့ဘလို့တွဲပြီးလုပ်ကိုင်လို့ရမလဲဆိုတာကိုစိုးရိမ်နာမျိုးတော့ရှိပါတယ
် 25% of additional carbon emissions has gone into the ocean
ကာဗွန်တောင်ဝင်25ရာခိုင်နှုန်းကိုသမုဒ္ဒရာရေတုကထပ်ပြီးစုပ်ယူနေရတဲ့အတွက်ဘယ်နိုင်ရေးမှာအဆစ်တက်တွေပိုပေါက်လာစေပါတယ်ကဘာပါပူနွေးမှုဖြစ်လာစေတဲ့အကြောင်းရင်း90ရာခိုင်နှုန်းကပင်လယ်ရေထုအပေါ်မှာမူတည်နေပါတယ်။ဒါကြောင့်လေရင်းနှီးသတ္တဝါတွေအပေါ်မှာလည်းပြဿနာတွေဖြစ်လာစေတယ်ဆိုတာအလွန်ထင်ရှားပါတယ်။ဒီလိုအနေထားမှာငါးအလွန်ကျွံဖန်တာတွေတရားမဝင်ငါးဖန်တာတွေထပ်ပေါက်လိုက်တော့ပြဿနာကပိုကြီးလာပါတယ်။ဥရုရာသီဖောက်ပြန်ဒဏ်ခံရေးကြိုးပမ်းချက်တွေထဲမှာပင်လယ်ရေထုကိုအကာအကွယ်ပေးမဲ့ကိစ္စကလည်းတစ်ခုပါဝင်ဖြစ်ပါတယ်။အခြေအနေနဲ့တဟဇာတာကြအောင်လောက်ကင်တွားမယ်ဆိုတာကျွန်တော်တို့သိကြပါတယ
်ဒီသဘောတူညီမှုကြောင့်လူသားတွေကိုလူမှုရေးစီးပွားရေးအရာရောတဘာဝပတ်ဝန်းကျင်အတွက်ပါအကျိုးပြုနေတဲ့ပင်လယ်သမုဒ္ဒရာထဲထင်းသလိုလှုပ်ရှားလို့မရတော့ဘူးလို့ဆွေးနွေးညီနိုင်မှုမှာပါဝင်ခဲ့တဲ့ကမ္ဘာတော်ရင်သရေဆန်ရမငွေအဖွဲ့ WWF ကလည်းထောက်ပြပါတယ်ကမ္ဘာမှာနိုင်ငံရေးအရာကွဲပြားမှုတွေပေါ်ပေါက်နေတဲ့အခုလိုအချိန်မျိုးမှာတော့ပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသတ္တဝါနဲ့အပင်တွေကိုကာကွယ်ရေးသဘောတူညီမှုရလိုက်နိုင်တဲ့အတွက်လဲနိုင်ငံတွေညီညွတ်မှုရှိရင်အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့တန်တမာရေးမှာတိုးတက်မှုတွေဆောင်ကျင်းနိုင်တယ်ဆိုတာကိုပြသလိုက်တဲ့အားသက်စရာလက္ခဏာဖြစ်တယ်လို့လည်းသူတေတီတွေကသုံးသပ်ပါတယ်။အခုရရှိလေတဲ့သဘောတူညီမှုကိုတော့ဥပဒေပညာရှင်တွေလှိလာသုံးသပ်ပြီးတာနဲ့ကုလသမဂ္ဂမှာတရားဝင်အသင်းပြုပြထားနိုင်တော့မှာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နားလောင်အပတ်စဉ်တင်ဆက်နေတဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းလွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပြောပြပါဦးမယ်။
ယူကရိန်းစစ်ပွဲအတွက်အနောက်နိုင်ငံတွေကပေးပို့တဲ့တင့်ကားတွေဟာစစ်နည်းဖြူဟာအတွက်တိတာတဲ့အပြောင်းလဲတွေကိုဖြစ်စေတယ်လို့ယူကရိန်းတင့်ကားတပ်အကြီးအကဲတူဖြစ်တဲ့လီယိုနတ်ကွန်တာကပြောပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုဒဏ်ပြန်တိုက်ခိုက်နေတဲ့ယူကရိန်းတွေကိုစစ်မြေပြင်သုံးခေတ်မီတင့်ကားတွေပေးပို့ကူညီမယ်လို့အနောက်နိုင်ငံအများပြားကလည်းကတိပြုထားတာဖြစ်ပါတယ်ရုရှားကယူကရိန်းနိုင်ငံတလွှာမစိုင်းဒုံးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေစေဖြစ်ပါတယ်အီရန်ကရုရှားတို့ SU-35 ဂျက်တိုက်လေယာဉ်တွေဝယ်ယူဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့အီရန်အစိုးရပိုင်းသတင်းဌာနကစနေနေ့မှာကြေညာပါတယ်။အီရန်နဲ့ရုရှားကြားဆက်ဆံရေးတွေဟာတွန်းမြင့်လာနေတာဖြစ်ပြီးအီရန်လုံဒရုန်းလက်နက်တွေကိုလည်းရုရှားကယူကရိန်းကျူးကျော်စစ်အတွင်းမှာအသုံးပြုနေတာလည်းဖြစ်ပါတယ်။ပင်လယ်ပြင်ကိုဖြတ်ပြီးတော့အီတလီကိုတရားမဝင်ဝင်ရောက်လာတဲ့လေစီးပြေးရွှေ့ပြောင်းဝင်ရောက်သူ1000ကျော်ကိုအီတလီကမ်းခြေဆောက်တပ်တွေကစနေနေ့မှာကယ်ဆယ်ခဲ့ရပါတယ်။ခရတံမျိုးအနီးပင်လယ်ပြင်ထဲမှာ February 26ရက်နေ့ကရွှေပြောင်းဝင်ရောက်လာသူတွေစီးနှင်းလာတဲ့ဆက်လီနစ်မြုပ်ခဲ့တဲ့အတွက်84ဦးသေဆုံးခဲ့ရပါတယ်။ဒီနှစ်အတွင်းအီတလီကိုပင်လယ်ပြင်ကနေဝင်ရောက်လာသူစုစုပေါင်းက 18,000 ကျော်ရှိသွားပါပြီ။တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြင်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်အရက်သားတွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာရနိုင်မှုအရင်ကလည်းပိုးပြီးခက်ခဲလာနေပါတယ်။စစ်ပွဲတွေကြောင့်ဆန်စပါးဆိုက်ပျိုးဖို့လည်းခက်ခဲလာနေတာဖြစ်ပြီးစံရိခာစီဝါနဲ့လူသုံးကုန်ပစ္စည်းတွေမလုံမလောက်မှုအခြေအနေကပိုးပြီးဆိုးလာနေတယ်လို့ကင်းနီလူခွင့်ရဲ့အဖွဲ့ကပြောပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubair Etayet တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်စီစဉ်နေလဲဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာကဲတော့
This program has come to you from the Voice of America, Washington.